နိဗ္ဗာန်ဆိုတာဘာပါလဲဖေ။ဘာကြောင့်ရောနိဗ္ဗာန်ရအောင်ကြိုးစားသင့်ပါလဲ။လူငယ်တော်တော်များကတော့နိဗ္ဗာန်ဆိုတာကိုတေချာနားမလဲအတွက်နိဗ္ဗာန်ဆိုတာကိုလူငယ်များနားလဲအောင်ရှင်ဖျားရှင်းပြမင်ကြားပြီးတော့မူပါ
။ဟုတ်ပါတယ်။နိဗ္ဗာန်ဆိုတာဘုံဌာနကြီးတစ်ခုလည်းမဟုတ်ပါဘူး။နိဗ္ဗာန်ဆိုတဲ့စကားလုံးနဲ့ရှင်းမယ်ဆိုလို့ရှိရင်လူချင်းမှုတွေတွေ့တာမှုတွေတတ်မဲ့မှုတွေအားလုံးအဆုံးသက်သွားနိုင်တဲ့အဆင့်ကိုနိဗ္ဗာန်လို့ခေါ်တော့ပါဒါမို့နိဗ္ဗာန်ဆိုတဲ့စကားလုံးကဝါဏဆိုတာကံနဲ့အကျိုးကိုတွဲချိတ်ထားတယ်ဘဝတစ်ခုနဲ့ဘဝတစ်ခုကိုတွဲဆက်ပေးထားတယ်ဆင်းရဲဒုက္ခတွေဟာဆင်းဆက်မပြတ်တစ်ခုပြီးတစ်ခုဖြစ်ပေါ်နေတဲ့အရာတွေဟာဘာကြောင့်လဲလို့ဆိုရင်လူချင်းမှုတွေတတ်မဲ့မှုတွေတွေ့တာမှုတွေတဏှာလောဘတွေကြောင့်ဖြစ်နေတာဖြစ်တယ်အဲ့ဒီတဏှာလောဘတွေကိုချုပ်ငိမ့်တော့အောင်အဆုံးသတ်နိုင်တဲ့အဆင့်ဟာနိဗ္ဗာန်ပဲဖြစ်ပါတယ်။ဒါကနိဗ္ဗာန်ဆိုတဲ့စကားလုံးကပြောတဲ့အထိပယ်ပဲနော်။နောက်မိကုန်းတစ်ခုကဘာကြောင့်နိဗ္ဗာန်ရောက်အောင်ကြိုးစားသင့်တယ်လဲဆိုတဲ့မိကုန်းကတော့နိဗ္ဗာန်မရမချင်းလူမှုဒုက္ခတွေတို့ဘဝဒုက္ခတွေတို့ကြုံတွေ့နေမှာဖြစ်တယ်။အဲ့ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ပြီးတော့ဖေရောမအဲ့ဒီဒုက္ခမျိုးမရောက်အောင်ချမ်းသာမှုကိုရချင်တယ်ဆိုရင်တော့ဒါနိဗ္ဗာန်ရောက်အောင်ကြိုးစားရမှာပဲဖြစ်တယ်ပေါ့ဒါကြောင့်ကြိုးစားသင့်တယ်ဒုက္ခအဆုံးသတ်ဖို့အတွက်နိဗ္ဗာန်ရောက်အောင်ကြိုးစားနိဗ္ဗာန်ရောက်မှဆင်းရဲဒုက္ခမှန်သမျှအဆုံးသတ်မှာဖြစ်တယ်ဒါကြောင့်မလို့ဆင်းရဲဒုက္ခကိုကြောက်သူတိုင်းရှုံးမုန်းသူတိုင်းဟာနိဗ္ဗာန်ရောက်အောင်ကြိုးစားကြရတာဖြစ်တယ်ပေါ့နော်နိဗ္ဗာန်ဆိုတာလူငယ်တွေနားလည်အောင်ရှင်းပြမိန့်ကြားပေးပါလို့ဆိုတော့ခုနအတိဘေကလည်းပဲနိဗ္ဗာန်ဆိုတာဘုံဌာနကြီးလည်းမဟုတ်ဘူးကောင်းကင်ဘုံကြီးလည်းမဟုတ်ဘူးခံစားဆန်းစားရတဲ့နေရာမျိုးလည်းမဟုတ်ဘူးအခုလက်ရှိဖြစ်ပေါ်နေတဲ့ဆင်းရဲဒုက္ခတွေအကြောင်းတရားတွေချုပ်ငိမ့်သွားလို့အခုဆင်းရဲဒုက္ခတွေအဆုံးသတ်သွားတာဆင်းရဲဒုက္ခဆိုတာလူတွေကမလို့ခြင်းဘူးမလို့ခြင်းဘူးဒုက္ခဆိုတာအတန်ကြာရုံနဲ့ပဲလူတွေမကြိုက်ကြဘူးပေါ့နော်အဲ့ဒီမကြိုက်တဲ့ဆင်းရဲဒုက္ခတွေကိုမရအောင်ဘယ်လိုလုပ်ရမလဲလို့ဆိုရင်အဲ့ဒီဆင်းရဲဒုက္ခတွေကိုထုတ်လုပ်နေတာဘယ်သူလဲဘယ်အရာလဲဆိုတာကိုသိရမှာဖြစ်တယ
်။
အဲ့ဒါကိုမြတ်စွာဘုရားကတိတိလင်းလင်းဟောထားတာရှိတယ
်။
ဒုက္ခသမုဒယောဆိုတာလေ
။
တဏှာဟာဒုက္ခသမုဒယောပဲဖြစ်တယ
်။
ခန္ဓာကလိုချင်တမဲမှုတွေရှိနေသေးတယ်များကလပ်ပါလို့ဒီလူတွေမလိုချင်တဲ့ဆင်းရဲဒုက္ခတွေကကြုံတွေ့နေမှာဖြစ်တယ
်
။အဲ့ဒီဆင်းရဲဒုက္ခကိုဖြစ်စေတတ်တဲ့လူချင်းတမဲမှုတွေကိုအဆုံးသတ်အောင်လုံလိုက်ခြင်းအပြင်ဒုက္ခအလုံးအဆုံးသတ်သွားတယ
်
။အဲ့ဒီအဆုံးသတ်သွားတာကိုပဲနိဗ္ဗာန်လို့ဆိုတာ။အဲ့တော့နိဗ္ဗာန်ကိုသိဖို့ဟာနံပါတ်၁ဘဝရဲ့ဆင်းရဲဒုက္ခတွေကိုနားလည်အောင်ကြိုးစားရတယ
်
။နားလည်အောင်ကြိုးစားတဲ့အခါမှာဒီဒုက္ခတွေကိုမလိုချင်တော့ဘူးဆိုရင်ဒီဒုက္ခတွေကဘသူကနေလှုပ်ဆောင်ပေးနေတာလို့ဆိုတို့ချင်းတတ်မဲ့မှုတဏှာလှုပ်ဆောင်ပေ
း
ဒါဖြင့်တို့ချင်းတတ်မဲ့မှုတဏှာကိုဖယ်ရှားပြစ်လိုက်လို့ရှိရင
်
အကြောင်းတရားတွေချုပ်ငိမ့်သွားလို့အကျိုးတရားငြိမ့်သွားတဲ့အဆင့်ကိုလည်းနိဗ္ဗာန်လို့ပြောတာဥပမာမယ်ခုမိကွက်လေးဆိုလို့ရှိရင်လေမိတောက်ကလေးရှိတယ
်
အဲ့ဒီမိတောက်ကလေးကဘယ်ပုံမှာယက်တည်နေတာတော့ဆိုမိစာနဲ့စီပုံမှာယက်တည်နေစီလေးကလည်းရှိနေတယ်မိစာလေးကလည်းရှိနေတယ်အဲ့ဒီပုံမှာမိတောက်လေးယက်တည်နေတယ်စီလည်းမဖြေတော့ဘူးမိစာလည်းကုန်သွားပြီဆိုတဲ့အခါသူလောင်းစရာသူရက်တည်ဖို့နေရာမရှိတော့ပါပါဒီနှစ်ခုအကြောင်းတရားနှစ်ခုကုန်ဆုံးသွားခြင်းကြောင့်မိတော့ကလေးငြိမ်သွားတယ
်
ပါပါအကြောင်းကင်းသွားလို့အကျိုးတရားလည်းကင်းသွားတယ်ဆိုတဲ့အဲ့ဒီအငြိမ်သဘောကိုလေနိဗ္ဗာန်လို့ခေါ်တာပဲဘဝဆိုတာကံနဲ့ကိလေသာပေါင်းစပ်ပြီးတော့ထုတ်လုပ်တာဖြစ်တယ
်
ပါပါကိလေသာတွေကိုဖယ်လိုက်တော့ကံရအလုပ်မဖြစ်တော့ဘူးကံနဲ့ကိလေသာငြိမ့်သွားပြီငြိမ့်သွားတဲ့အခါသူတို့ဘဝတစ်ခုကိုဆက်လက်မထုတ်တော့ဘူ
း
ဆက်လက်မထုတ်သည့်အတွက်ကြောင့်ဘဝကလည်းပြတ်သွားတယ
်
ကံကိလေသာဆိုတဲ့အကြောင်းငြိမ့်လို့အကျိုးဖြစ်တဲ့ဆင်းရဲဒုက္ခဆိုတဲ့ဘဝငြိမ့်သွားတာဒါနိဗ္ဗာန်ပဲလို့ဆိုလို့ရတယ
်
နော
်အဲ့တော့နိဗ္ဗာန်ဆိုတာဘာမှမရှိခြင်းသဘောတရားကိုပြောတာမျိုးလားရှင်ပ
ြမရှိတာမဟုတ်ဘူးသူကဆိုတော့မိတော့လေးဆိုတာရှိတယ်
။
အဲ့ဒီမီးတောက်လေးရှိတော့မီးတောက်ကလေးငြိမ်းသွားတာရောမရှိဘူးလို့ပြောလို့ရလား
အဲ့လိုတော့မရပါဘူ
းမရဘူးမီးတောက်ကလေးရှိလို့လောင်းနေတဲ့မီးတောက်ကလေးကိုငြိမ်းလိုက်တဲ့အငြိမ်းတဲ့သဘောမျိုးပဲအရှိကိုငြိမ်းလိုက်တဲ့အခါငြိမ်းသွားတဲ့သဘောလေးကိုပဲနိဗ္ဗာန်လို့ဆိုလိုတယ်
နောက်ထပ်မေးခွန်းတစ်ခုကတော့